ရခိုင်ဒေသရေးစုံစမ်းမှုအစီရင်ခံစာမှာဘဲလိုက်မှုမရှိအရှိကိုအရှိတိုင်းအမှန်ကန်ဆုံးဖော်ထုတ်သွားမယ်လို့ရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကအမေရိကန်သံအမတ်ကြီးနဲ့တွေ့တဲ့အချိန်မှာကြေပြုခဲ့ပါတယ်။အမေရိကန်သံအမတ်ကြီးကလည်းစုံစမ်းစစ်ဆေးရေးတွေဟာပွင့်လင်းမြင်သာမှုရှိဖို့နဲ့ယုံကြည်ကိုးစားမှုရှိစေခြင်းနဲ့အကြောင်းကော်မရှင်ကိုတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ကော်မရှင်ရဲ့အစီရင်ခံစာနဲ့လုပ်ငန်းဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းအသေးစိတ်မေးမြန်းခဲ့တယ်လို့ကော်မရှင်ဘက်ကပြောပါတယ်။သတင်းပြေဆိုကို VOA သတင်းတောက်အမေခါကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
အမေရိကန်သံမတ်ကြီးစကော့မာရှေကရခိုင်ပြည်နယ်မောင်နှံဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကိုတွေ့ဆုံခဲ့ချိန်မှာအခုလိုထုတ်ဖော်ပြောဆိုခဲ့တာပါ။မနေ့ကနေ့လယ်လောက်ကအမေရိကန်သံမတ်ကြီးနဲ့ကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒုသမ္မတဦးမြင့်စွေတို့နေပြည်တော်မှာတွေ့ဆုံခဲ့ပြီးကော်မရှင်ရဲ့လှုပ်ဆောင်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမေးမြန်းခဲ့ကြတာဖြစ်ပါတယ်။ဒီလိုမေးမြန်းခဲ့တာနဲ့ပတ်သက်ပြီးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ကျိန်ငိုက်မန်က VOA ကိုအခုလိုပြောပြပါဗျာ။ဒ
ီလိုရဆက်ဆံမှာပဲကျိုးရဟာရဘောနော်အချင်းချင်းကလည်းပတ်သက်ပြီးတော့မှကျမတို့ကတည်းကကျမတို့ကပြောလိုက်ရင်ပြောလိုက်လို့မရှိပဲနဲ့ဒီမမကကန်အဖေထားတဲ့အချင်းချင်းကဖြစ်တယ်ဆိုတာပေါ့
အမေရိကန်သံမကြီးစကော့မာရှေကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအရာနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းလူ့အခွင့်အရေးချုပ်ဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့ဆိုတဲ့သတင်းတွေကြောင့်လေအလေးအနက်စိုးရိမ်မကင်းဖြစ်မိကြောင်းနဲ့စုံစမ်းစစ်ဆေးရေးလှုပ်ဆောင်မှုတွေဟာပွင့်လင်းမြင်သာမှုရှိဖို့နဲ့ယုံကြည်အားကိုးမှုရှိဖို့အရေးကြီးတယ်လို့ VOA ကိုပြောပါတယ
် ongoing investigation
စုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးဆောင်ရွက်နေတာဟာသိအရေးကြီးပါတယ်။လူ့ခွင့်ရေးချိုးဖောက်မှုတွေရှိမရှိအချက်လက်တွေကိုထဲထဲဝင်ဝင်သိရှိအောင်လုပ်ဖို့နဲ့ပွင့်လင်းမြင်သာပြီးယုံကြည်ကိုးစားလို့ရမယ့်နည်းလမ်းတွေနဲ့ကင်တွယ်ရပါလိမ့်မယ်။ချိုးဖောက်မှုတွေရှိခဲ့ရင်လည်းမီးမောင်းထိုးပြပြီးတရားဥပဒေအရအရေးယူရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းလုံခြုံရေးတပ်ဖွဲ့တွေကလူ့ခွင့်ရေးချိုးဖောက်တဲ့အဖြစ်တချို့ရှိခဲ့ပါတယ်။မြန်မာတိုင်းနိုင်ငံထဲမှာဖြစ်နေတာမဟုတ်ပါဘူး။ဒီကိစ္စဟာအမြဲတမ်းလိုလိုကင်တွယ်ရတာခက်ခဲပါတယ်။ဒီမိုကရေစီခီးမှာတော့ဒီပြဿနာကိုယုံကြည်ကိုးစားလောက်တဲ့စုံစမ်းစစ်ဆေးတာတွေလုပ်ကြရမှာပါတွေ့ရှိချက်တွေကိုအများပြည်သူသိအောင်ချပြဖို့လိုပါတယ်လွယ်တော့မလွယ်ပေမဲ့အရေးကြီးပါတယ်မြန်မာပြည်သူတွေနဲ့အစိုးရကသာဒီပြဿနာကိုဘယ်လိုကင်တွယ်မလဲဆိုတာဆုံးဖြတ်ကြရမှာဖြစ်တယ်လို့ထပ်လောင်းပြောပေးရစေတရားဥပဒေစိုးမိုးရေးအပြင်အတိုင်းဝိုင်းနှစ်ခုကြားဆက်ဆံရေးစူးစမ်းပြီးယုံကြည်မှုတည်ဆောက်ကြဖို့နဲ့အရှိန်ရလာတာနဲ့အမျှအသေးအံလိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်သွားကြရမှာဖြစ်ပါတယ်
အမေရိကန်သံမတ်ကြီးစကော့မာရှေကခုလိုထုတ်ဖော်ပြောဆိုခဲ့တာပါတွေ့ဆုံမှုနဲ့ပတ်သက်လို့တော့အသေးစိတ်ကိုနှစ်ဖက်စလုံးကထုတ်ပြန်ထားခြင်းမရှိသေးပါဘူးမကြခင်မှာရခိုင်ပြည်နယ်မောင်နှံဒေသစုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကစုံစမ်းစစ်ဆေးရရှိခဲ့တဲ့လေ့လာမှုအစီရင်ခံစာတစောင်ကိုသမ္မတထံတင်သွင်းသွားဖို့ရှိနေပါတယ်ဒါပြင်ရခိုင်ဒေသဖွံ့ဖြိုးဖို့နဲ့နှစ်ဖက်အတိုင်းဝိုင်းကြားပြည်ပခန့်တွေမရှိဖို့အတွက်ရေရှည်ရေတိုလုပ်ငန်းတွေအတွက်လည်းအကြံပြုဆွေးနွေးသွားဖို့ရှိတယ်လို့ကော်မရှင်ဘက်ကထုတ်ဖော်ပြောဆိုထားပါတယ်ရှင်